Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ28ရက်တောက်ကြနေ့ညနေပဲ VOA season 2ကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုညနေပိုင်း season 2တာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေချင်းသတင်းတွေကိုရှားပေါက်နဲ့တူညင်ညာပေးသွားမှာပါ။ဘာမှကဲလို့ခေါ်ရဲဈေးနှုန်းသက်သာတဲ့ကျန်းမာရေးဆော့ဆော့မှုအစီအစဉ်တစ်စီးတစ်ပိုင်းကိုပယ်ဖျက်ဖို့အမေရိကန်ထက်လွတ်တော်တွင်မဲခွဲဆုံးဖြတ်တာမှာရှုံးနိမ့်သွားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရစ်ယာရူကနေချက်ချင်းဆင်းပေးဖို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။ဒါလို့ထိတ်တဲရောက်သတင်းတွေကိုကြီးညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။အခုညနေခင်းနားဆင်ကြရမယ့်သတင်းဆောင်ပါတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့ကြောက်ကြောင်မျိုးကစောက်လက်စာနေတဲ့လို့ကိုဗလီလို့သမုတ်ပြီးလူအုပ်နဲ့ဖြိုချခဲ့တဲ့အပေါ်မှာအင်ရှင်ဘက်ကဘလို့ပြန်ပြောခဲ့ပါသလဲ။
ဒီကျွန်တော်ကပြက်ပြီလက်ရှိကျွန်တော်နေရာထိုင်ရဖို့အတွက်ရွှန်းကိုဖြတ်ခဲ့ဖြစ်ပြီးအကြိစာတွေကိုဘယ်သူကဘယ်လိုတာဝန်ယူမလဲဆိုတာကိုကျွန်တော်သိချင်ပါတယ်။နောက်ပြီးတော့အခုကျွန်တော်တို့ရင်းကိုဖြတ်သွားတဲ့အတိုင်းအတာမှာလူအများစုသိချမ်းတာဖို့အတွက
်အင်ရှင်ဖြစ်တဲ့ဓာတ်ပုံနဲ့ဗီဒီယိုရိုက်ကူးရေးလုပ်ငန်းပိုင်ရှင်ပြောပြချက်ကိုလည်းနားဆင်နိုင်ပါတယ်။တခါပလောင်လက်နက်ကင်အဖွဲ့ရဲ့မူရစ်စေဝါတိုက်ဖြတ်ရေးတရင်သွားယူဖို့အဖမ်းခံထားရတဲ့တရင်တောက်၃ဦးအပါအဝင်ဖမ်းဆီးထားခံရသူ၆ဦးကိုဒီကနေ့သီဘောတရားရုံးမှာရုံးထုတ်ခဲ့ပါတယ်။နိုင်ငံတကာတရင်တော်မှာတော့တမတာထရပ်အစိုးရအဖွဲ့ရဲ့ထိပ်ပိုင်းဝန်ထမ်းတွေကြာပြောင်ပြောင်တင်းတင်းဝေဖန်တိုက်ခိုက်နေကြတဲ့အကြောင်းတွေဟာဘလို့အကြောင်းတွေလဲဆိုတာကိုလည်းပြောပြပေးပါပါ။အခုရင်းဆုံးတော့တောက်ကြနေညနေခင်းထိပ်တန်းရောက်ဒေသရင်းနဲ့နိုင်ငံတကာတရင်တွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင်။
တတန်းခုနှစ်ရှိပြီဖြစ်တဲ့ Obama Care လို့ခေါ်တဲ့ဈေးနှုန်းသက်သာတဲ့ကျန်းမာရေးဆော့ဆော့မှုအစီအစဉ်တစ်စီးတစ်ပိုင်းကိုပယ်ဖျက်ဖို့အတွက်ဒီကနေ့မနေ့အစောပိုင်းတုန်းကအမေရိကန်အထက်လွှတ်တော်အတွင်းမဲခွဲဆုံးဖြတ်တာမှာရှုံးနိမ့်သွားပါတယ်။ Democrat လွှတ်တော်အမတ်တွေနဲ့အတူ Republican အမတ်အချို့ကကန့်ကွက်မဲထည့်ခဲ့တာကြောင့်အခုလိုရှုံးနိမ့်ခဲ့ပြီးသိမှကြခဲ့မှာပဲ။သမ္မတ Donald Trump ကအရင်တုန်းကပြောဆိုထားခဲ့တဲ့အတိုင်းပဲဒီ Obama Care အလုံးမဖြစ်တော့ပဲကြာရှုံးသွားပြီးတဲ့နောက်မှာတခုခုဆက်လုပ်ကြဖို့ဆိုတာမျိုး Twitter လူမှုကွင်းမှာရေးသားခဲ့ပါတယ် Republican လွှတ်တော်အမတ်တွေက Obama Care တစ်စိတ်တစ်ပိုင်းကိုပယ်ဖျက်နိုင်တဲ့ဥပဒေတရပြဋ္ဌာန်းနိုင်ဖို့မဲခွဲဆုံးဖြတ်တာမှာ49မဲ51မဲနဲ့ရှုံးနေပြီး Democrat နဲ့အတူ Republican အထက်လွှတ်တော်အမတ်3ဦးကကန့်ကွက်မဲပေးခဲ့ရမှာ Arizona ပြည်နယ်အထက်လွှတ်တော်အမတ် John McCain လည်းပါဝင်ပါတယ်အထက်လွှတ်တော်လူများစုခေါင်းဆောင် Republican အထက်လွှတ်တော်အမတ် Mitch McConnell ကအခုလိုရှုံးနေခဲ့တဲ့ပေါ်စိတ်ပြက်လက်ပြက်ဖြစ်မိကြောင်းပြောဆိုပြီး Democrat လွှတ်တော်အမတ်တွေပေါ်မှာလည်းစိတ်ပြက်နေပုံပေါ်ရတယ် Democrat အနေနဲ့အခုလိုအောင်ပွဲခံနေချိန်မှာ American အနေနဲ့ဒီဥပဒေကြောင့်အခက်အခဲတွေရင်ဆိုင်နေရတာမျိုးကနေတက်တာရရရှိဖို့လိုအပ်တယ်လို့မက်ခေါနင်းကပြောပါတယ်လူနည်းစုခေါင်းဆောင်ဒီမိုကရက်ထက်လွှတ်တော်အမတ်ချက်ချူမန်ကတော့ဥပဒေအတည်မပြုနိုင်တာကြောင့်သူတို့အတွက်ဆိုတာထက်အမေရိကန်တွေအတွက်စိတ်သက်သာရရခဲ့ပြီးအိုဘားမားကဲကိုပို့ပြီးတော့ပြည်စုံကောင်းမွန်အောင်ပူးပေါင်းလှုပ်ဆောင်နိုင်ဖို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
ရုရှားနိုင်ငံပေါ်တန်ခအရေးယူမှုအသစ်ချမှတ်ဖို့မနစ်ကြတာပြည်နယ်ကအမေရိကန်အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာကိုတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံကြားရေးဝန်ကြီးဌာနကဒီကနေ့တောက်ကြားနေ့မှာပြောဆိုလိုက်ပါတယ်။ဒီတန်ခအရေးယူမှုအသစ်ဟာအမေရိကန်ပြည်ထောင်စုကနိုင်ငံတကာရေးရာတွေအပေါ်မှာဝင်ရောက်ဆက်ဖက်လွှမ်းရကြတာကိုဖော်ပြနေတာဖြစ်တယ်လို့လည်းဆိုပါတယ်။မော်စကိုကအမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေမှာအလုပ်လုပ်နေကြတဲ့နှီးပညာဆိုင်ရာဝန်ထမ်းတွေနဲ့တန်တမန်တွေရဲ့အရေးအတွက်ကိုအမေရိကန်ပြည်ထောင်စုမှရှိတဲ့ရုရှားရဲ့တန်အမတ်တွေနဲ့နှီးပညာဆိုင်ရာဝန်ထမ်းတွေရဲ့အရေးအတွက်အတိအကျတိုင်ပင်ထားရှိဖို့ကိုလည်းတောင်းဆိုထားကြောင်းရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါရယ်ရုရှားနိုင်ငံတစ်ခုထဲတာမကအီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေအပေါ်မှာပါတန်ခအရေးယူမှုအသစ်တွေချမှတ်မဲ့ဥပဒေမူကြမ်းတရားကိုအမေရိကန်အထက်လွှတ်တော်ကမနစ်ကြတာပြည်နေတုန်းကအတည်ပြုခဲ့တာပါအောင်နဲ့အထက်လွှတ်တော်နေရကြညှိနှိုင်းကြပြီးတဲ့နောက်ဥပဒေမူကြမ်းကိုထောက်ခံမဲ68မဲကန့်ကွက်မဲနှမဲနဲ့အထက်လွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါရယ်ရှင်
ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရစ်ဟာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်ဖို့မသင့်တော်တော့တဲ့အတွက်ယာရုကနေချက်ချင်းဆင်းပေးဖို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။ယာရုတာဝန်ကနေဆင်းပေးဖို့တရားရုံးကဆုံးဖြတ်ချက်ချလိုက်ပြီးမကြာခင်အတွင်းမှာပဲတရားရုံးရဲ့ဆုံးဖြတ်ချက်ကိုမစ္စတာရှာရစ်ကလက်ခံခဲ့တယ်လို့ဝန်ကြီးချုပ်ယုံပြောခွင့်ရသူကကြေညာခဲ့ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ထဲမှာမစ္စတာရှာရစ်ဟာ2013ခုနှစ်ရွေးကောက်ပွဲအတွက်သူ့ကိုအဆိုပြုတင်သွင်းတဲ့ဆာရက်ဆာရက်နေထဲမှာသူ့နိုင်ငံသားမှာတခါမှမထုတ်ပဲတင်ထားခဲ့တဲ့သူ့ရဲ့ပိုင်ဆိုင်မှုတွေကိုစည်ရင်းပြဖို့ပြက်ကွက်တာနောက်ဒီကျန်းသက်စာချိန်ဆိုတော့ကမမှန်မကန်ထွက်ဆိုခဲ့ပြီးတော့ရိုးသားမှုမရှိတာကြောင့်လွတ်တော်အမတ်တဦးဖြစ်ဖို့အရေးချင်းမပြည့်မီဘူးလို့ပြောပါတယ်ဒီမိုကရေစီနည်းကလုပ်ငန်းဆောင်ရွက်တဲ့အနေနဲ့ပါကစ္စတန်နိုင်ငံရဲ့သမ္မတကဖွဲ့စည်းပုံအခြေခံဥပဒေပါအချက်အလက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့လည်းတရားရုံးကပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအရမစ္စတာရှာရစ်ရဲ့အစိုးရအဖွဲ့ကိုဖျက်သိမ်းပြီးတော့ဝန်ကြီးချုပ်တစ်ကိုရွေးချယ်ဖို့ပါကစ္စတန်သမ္မတကိုအောက်လွှတ်တော်ကအဆွေပြေးတောင်းဆိုရမှာဖြစ်ပါတယ်ခင်ဗျာ
Israel နိုင်ငံ Jerusalem မြို့ကဂျူးနဲ့မွတ်စလင်တွေပိုင်ဆိုင်မှုအငင်းပွားနေတဲ့ဝတ်ပြုဆူတောင်းတဲ့နေရာမှာဒီကနေ့တောက်ကြနဲ့လာရောက်ဝတ်ပြုဆူတောင်းကြတဲ့သူတွေအနေနဲ့ပို့ပြီးအာရုံစိုက်ခံရဖို့ရှိပါတယ်။မွတ်စလင်တွေက Noble Sanctuary လို့ခေါ်ဆိုပြီးဂျူးတွေက Temple Mount လို့ခေါ်ဆိုတဲ့ဝတ်ပြုဆူတောင်းတဲ့နေရာမှာဂျူးတွေကအလုံးစုံရေးစစ်ဆေးတဲ့ကိရိယာတွေတက်ဆင်ဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီလအစောပိုင်းက Jerusalem မြို့ OCT အရာမှာတက်ဆင်ခဲ့တဲ့နောက်ဆုံးလုံခြုံရေးစစ်ဆေးတဲ့ကိရိယာကို Israel ဘက်ကဖယ်ရှားလိုက်တဲ့အတွက်ဆန္ဒပြသူတွေကအပြင်ဘက်မှာအောင်ပွဲခံနေကြပါတယ်။ Arab League နဲ့ကိုင်သမားတို့ရဲ့ပြစ်ခတ်မှုကြောင့် Israel အဆောင်ရဲတပ်သားအုပ်တည်ဆုံးခဲ့ပြီးတဲ့နောက်တုတ်ပြန်တဲ့အနေနဲ့ဇွန်လ14ရက်နေ့မှာတက်ဆင်လိုက်တဲ့လုံခြုံရေးစစ်ဆေးတဲ့ကိရိယာတွေထဲမှာ Mental Detector လက်နက်စစ်ဆေးတဲ့ကိရိယာတွေလည်းပါပါတယ်။ Muslim ဝတ်ပြုဆုတောင်းသူတွေဟာလက်နက်စစ်ဆေးတဲ့ကိရိယာတွေကိုဖြတ်ကျော်ပြီးမှဝတ်ပြုဆုတောင်းတဲ့နေရာတွေကိုဝင်ရောက်ရမှာကိုငင်းဆန်ပြီးဆန္ဒပြတဲ့အနေနဲ့ဝတ်ပြုဆုတောင်းရာနေရာအပြင်ဘက်မှာဒါနေ့စဉ်ဝတ်ပြုဆုတောင်းခဲ့ကြတာဖြစ်ပါတယ်ရှင်။
ယေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဟောက်ကြာနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ပြီးတော့ကြီးညာနေပါရခင်ဗျာမြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ H1N1 တုတ်ကွေးရောဂါစမ်းသပ်စစ်ဆေးတဲ့ကိရိယာတွေနဲ့ဇီဝတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပန်ကြားထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောတာကို AFP သတင်းတပုတ်မှကုကဖော်ပြပါရယ်ဒါနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးဖို့ WHO ကိုပန်ကြားတာမှာချက်ချင်းအကြောင်းပြန်ကြားချက်မရသေးဘူးလို့လည်း AFP ကရေးပါရယ်လက်ရှိအချိန်ထိဆိုရင် H1N1 ယောဂါပိုးကူးစက်ခံထားသူအယောက်30ထက်မနည်းရှိနေပြီဖြစ်ပြီးတော့သေဆုံးသူ6ဦးရှိသွားပါပြီ။သေဆုံးသူတွေဟာဒီ H1N1 ယောဂါပိုးကြောင့်သေဆုံးတာလားဆိုတာအတိအကျမပြောနိုင်ပေမဲ့သေဆုံးတဲ့သူတိုင်းမှာတော့ဒီယောဂါပိုးကရှိနေတာပါ။2009ခုနှစ်ကနေ2016ခုနှစ်အတွင်းမြန်မာနိုင်ငံမှာ H1N1 ယောဂါပိုးကူးစက်ခံရတဲ့ဖြစ်ရပေါင်း456ခုရှိတယ်ဆိုတာကျန်းမာရေးဌာနကမှတ်တမ်းတင်ထားပါတယ်။ဒါ့အပြင်တဝဲမြို့မှာလည်းကျန်းကတုတ်ကွေးယောဂါပိုးတွေ့ထားတဲ့အတွက်ချက်ကောင်ရီပေါင်း1000ကျော်ကိုတပ်ပစ်ခဲ့ရပြီးကျောင်းတွေကိုလည်းဇလိုင်လကုန်အထိပိတ်ထားပါတယ်။ဒီတော့အတွင်းမှာပဲမြန်မာနိုင်ငံမှာ H1N1 ယောဂါပိုးကူးစက်ပြန့်ပွားနေတဲ့ဆိုတဲ့သတင်းကြောင့်မြန်မာနိုင်ငံကိုခီးသွားမဲ့သူတွေအထူးသတိထားဖို့ခရီးမတွက်ခင်မှာကိုယ့်ရဲ့ဆရာဝန်တွေနဲ့တိုင်ပင်ဆွေးနွေးဖို့ဗြိတိန်နိုင်ငံသားဌာနကတတိပေးထုတ်ပြန်ထားတာကိုခီးသွွာလာရေးဆိုင်ရာအင်တာနက်ဆာမျက်နှာတစ်ခုမှာဖော်ပြထားပါတယ်ခင်ဗျာ
။မန္တလေးတိုင်းကြောက်ပတောင်းမြို့မှာအစ္စလာမ်ဘာသာဝင်တွေရဲ့ဗလီတစ်ခုလို့တန်တရားရှိတဲ့ဆောက်လက်ဆအဆောက်အုံတစ်ခုကိုလူအုပ်နဲ့ဖြိုချပျက်စီးလိုက်တဲ့ဖြစ်ရပ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းမြန်မာအစိုးရအစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ကြောက်ပတောင်းမြို့မှာလူစုလူဝေးဖြစ်သွားတဲ့အကြောင်းအရင်းခံကိုသိနိုင်အောင်တာဝန်ရှိသူတွေစုံစမ်းနေကြောင်းနဲ့မလိုလက်အပ်တဲ့ပြဿနာတွေမဖြစ်အောင်သတိရှိကြဖို့သမ္မတရုံပြောခွင့်ရဦးစောထေက Facebook ဆာမျက်နှာမှာပြောဆိုခဲ့တာပါ။ဖြစ်စီခံလိုက်ရတဲ့အိမ်ပိုင်ရှင်ဟာဘာသာခြားမဟုတ်ကြောင်းနဲ့အောက်ထပ်မှာအုပ်ရေကန်3လုံးတွေ့ရှိတဲ့ဆိုတဲ့သတင်းတွေပြန့်နှံ့ရာကပြဿနာတွေဖြစ်ပွားခဲ့ကြောင်းလည်းကနဦးသတင်းတွေကိုကိုကပြောဆိုထားပါတယ်။ဖြိုချခံခဲ့ရတဲ့ဆောက်လက်ဆအဆောက်အုံဟာစီရင်တာယာရဲ့ခွင့်ပြုချက်မရဘဲဆောက်လုပ်ထားတဲ့အတွက်စစ်ဆေးနေကြောင်းလည်းပြောဆိုထားပြီးနှစ်စဉ်ဖြစ်စဉ်နဲ့ပတ်သက်တဲ့တည်င်းအပြည့်အစုံကိုနိုင်ငံပိုင်တည်င်းမီဒီယာတွေကနေထုတ်ပြန်ပေးသွားမှာဖြစ်ကြောင်းလည်းဦးစောထေကပြောပါရယ်။ဒါပေမဲ့လည်းဖြိုချဖျက်ဆီးမှုတွေနဲ့ဆက်နွယ်ပြီးအရေးယူထားသူရှိမရှိအရေးယူဖို့အစီအစဉ်ရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မင်းနဲ့မုံလွယ်ပိုင်းကစတင်ဖြစ်ပွားတဲ့အဖြစ်ပြက်မှာတော့လူအုပ်ကဆက်ရည်ရတွေကိုပါအသုံးပြုပြီးဆောက်အုံကိုဖြိုချခဲ့တာဖြစ်ပြီးအခင်းဖြစ်ပွားချိန်မှာလုံခြုံရေးတာဝန်ရှိသူတွေနဲ့ဒေသခံအာဏာပိုင်တချို့လည်းအနီးအနားမှာရှိနေကြောင်းမျက်မြင်တွေ့သူတွေကပြောဆိုထားပါရယ်ရှင်။
ဒီတောက်ကြောင်လေးကနေနောက်တစ်ပတ်အင်္ဂါနေ့အထိဒီဆန္ဒပြပွဲတွေကိုဗင်နီဇွဲလားအစိုးရကတားမြစ်ထားပေမဲ့လေအတိုက်ခံအင်အားစုတွေကတော့သူတို့ရဲ့ထောက်ခံသူတွေအနေနဲ့ဆက်လက်ဆန္ဒပြကြဖို့ဒီကနေ့မှတိုက်တွန်းထားပါတယ်။အခြေခံဥပဒေပြင်ဆင်ရေးအထူးလွတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်မယ့်ရွေးကောက်ပွဲကိုတနင်္လာနေ့နေ့မှကျင်းပဖို့စီစဉ်နေတာနဲ့ပတ်သက်ပြီးတော့အစိုးရတက်တီနဲ့ဆန္ဒပြသူတွေကြားနေ့စဉ်လိုလိုပြည်ပခါတွေဖြစ်ပွားနေပါတယ်။အတိုက်ခံတွေအနေနဲ့ဆန္ဒပြနေတာတွေကိုရပ်ဖို့ဗင်နီဇွဲလားသမ္မတနီကိုလက်စ်မာဒူရိုကတိုက်တွန်းပြီးတော့နိုင်ငံအစိုးရရဲ့ရင်းနှံကုမ္ပဏီတွေနဲ့ဆက်ဆက်နေတဲ့လူ73ကိုအမေရိကန်ပြည်အောင်စုကတန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်တဲ့အပေါ်လဲပြစ်တင်ရှုတ်ချလိုက်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအထူးလွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်မယ့်ရွေးကောက်ပွဲမှာသူအနိုင်ရပြီးအာဏာပိုရလာလိမ့်မယ်လို့သမ္မတမာဒူရိုကမျှော်မှန်းထားကြောင်းအတိုက်ခံခေါင်းဆောင်တွေကပြောပါရယ်။ယင်းနဲ့ပေါ်ကျော်ရတဲ့ဗင်နီဇွဲလားနိုင်ငံရဲ့ဆက်လုလာတဲ့စီးပွားရေးအကျက်တဲ့အခြေအနေကြောင့်လဲပြည်သူတွေအကြားမှာမကျေနပ်မှုတွေတိုးလာပြီးတော့ဒီလိုဆန္ဒပြမှုတွေပေါ်ပေါက်လာပါရယ်။နိုင်ငံရေးဆန္ဒရေးကမလုံလောက်မှုနဲ့ပြတ်တောက်မှုတွေကြောင်းဗင်နီဇွဲလားနိုင်ငံသားတွေဟာအင်ဂျင်ဘရာဇီးနဲ့ကိုလံဘီယာနိုင်ငံတွေကိုဖျက်ပြီးတော့အစားအသောက်တွေဝယ်ယူနေရပါတယ်ခင်ဗျာ
Italy nang and Ganji Rizigo town and Chile should be on Doka there with Pusang Pinet and Mount Cook and Gudu Rigo, Taipia Chimonde, Libya Ganji's on top of Rigo Gunibo to Italy Vega Sitting Bore Pusang Bo season Nibare, Italy Ganji's you Nissin Josabi Winyajare should be on Doka there with Africa down Ashane, a shale of Indidaga to Ripipare, through your Ganji's on top of Rigo, Tauku Bibo to Libya and Abandugane down so that Gulu Bubang Sang Yamuriha, Chenego Gandrevo to a Pian Ledia Pile Melo, Italy Wunjijo, Paolo, Jetilo Niga Piovare. ပြန်ရမြားလာတဲ့ဒီမြေတဲ့ပင်လေကိုဖြတ်ကျော်ပြီးလာကြတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေကိုဥရောပသမဂအဖွဲ့ဝင်နိုင်ငံတွေကစစ်တင်ဖို့တွေမကြာခဏဆိုသလိုတွေးရှိခဲ့ကြပါတယ်မြေတဲ့ပင်လေကိုဖြတ်ကျော်လာတဲ့ရွှေပြောင်းဒုက္ခတွေရဲ့ပြဿနာကိုကင်တွယ်ဆောင်ရွက်နေတဲ့အီတလီအစိုးရကိုနောက်ထပ်ဒေါ်လာ136သန်းကူညီပေးသွားမယ်လို့ဥရောပသမဂကော်မရှင်အဖွဲ့ကကြေညာထားပါတယ်ရှင် ပေါင်းကြနေညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါအခုညနေခင်းသတင်းစွာရီဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးကြောက်ပြောင်းမြို့နယ်ကလူအုပ်နဲ့စန္ဒီယာစိတ်ရန်တရားတုံးပြီးတော့ဖြိုချခံရတဲ့အိမ်ပိုင်ရှင်နဲ့ဆက်သွယ်မေးမြန်းချက်ကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပါတယ် မန္တလေးတိုင်းကြောက်ပြောင်းမြို့နယ်ထဲမှာဆောက်လက်စာအစာဦးတစ်ခုကိုပလီဆောင်နေတယ်ဆိုပြီးလူစုလူဝေနဲ့ PR ပေးတောင်းဆိုခဲ့တဲ့အတွက်ဖြိုချဖြစ်စီပစ်လိုက်တဲ့ကိစ္စကိုအင်ရှင်ဖြစ်သူကသူ့ရဲ့နှစ်နာမှုနဲ့စိုးရိမ်စရာလုံခြုံရေးအတွက်တာဝန်ရှိသူတွေဘက်ကတာဝန်ယူဖြေရှင်းပေးဖို့မေတ္တာရက်ခံတောင်းဆိုလိုက်ပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့အကြောင်းရင်းတွေကိုတာဝန်ရှိသူတွေ Dapo ne video yaiku ye logan lokai ndu director Aung Myint Khaw Ko Han Min U go Myo Yin Myanmar bai nga mat su mon sat twae min myan ne ka ma tu ga a phit pyet ko akhu lo sa pyo ba de
di a sa u sa de yue jet ga chinaw a yau shin ne video yaiku yai ba de chinaw mat tan tin le chinaw yai bi ba yai ba de lu pwe lan min la song ba nya a sa ta phit mon no ty bo no a lo ba de yai phu a twae chinaw a paw ma chinaw ho u chinaw taw wet lout tha de khmyar aw ga ni ski lai yin zian na a khon tat phu a twae chinaw a wai khae da ba de khmyar ho a di ma be chinaw ai hu bali lo tan lo sa u ta khu so pi lo chinaw bali lo be tin yaung tin ma phit ja da bo khmyar ho
hoke di a sa u ko sa phit da yo ba law mya ja bi le shin
ho di u sa u ko sa da ga lo chinaw ta jan bi ma sa phit da khmyar a khu ne bo no a sa u အမှန်မပြီးသေးဘူးခင်ဗျာလက်တလုံးဝင်ရဲ့ပါပဲခင်ဗျာဖျားကန်းထုတ်ဖို့အတွက်လည်း၅ပြီ၄ပြီကျွန်တော်တောင်ဘက်မှာအပေါက်ဖောက်တာပါတယ်အဲ့
တော့ဥအောင်မင်းအနေနဲ့အခုလိုမျိုးဒီလူအုပ်စုကနေပြီးတော့မှဒီမှာဗလီစောက်တယ်ပေါ့နော်ဒီဗလီစောက်ဦးနဲ့တူတယ်ဆိုပြီးတော့ပြောပြီးတော့ဒီလိုဖြက်စီးခံရတဲ့ခါကျတော့ဘလို့ကြောင့်မို့လို့ဒီအဖြစ်ပြက်ဖြစ်သွားတယ်လို့ထင်ပါလဲနောက်ဒီအဆောက်ဦးကိုဘာကြောင့်များဖြက်ဖို့အထိသူတို့ဘက်ကတိုက်တွန်းဖိအားပေးမှုတွေဖြစ်လာရတယ်လို့ထင်ပါလဲရှင
်အဆောက်ဦးဖြက်မယ်ဆိုတဲ့ရက်ပိုင်းမှာကျွန်တော်မရှိဘူးခင်ဗျာကျွန်တော်၂၂ရက်နေ့ကစပြီးတော့ကျွန်တော်မုံရွာဘူးတင်နေဘက်ကိုကျွန်တော်တီစီရိုက်ကျွန်တော်ထွက်သွားပါတယ်ခင်ဗျာကျွန်တော်ပြည်သမီးရဲ့ဦးလေးကိုကျွန်တော်အိမ်မှာဆနခစ်တာပေါ့နော်စောက်စောက်ခွင့်ကိုကျွန်တော်ထားခဲ့ပြီးရှိပါတယ်ခင်ဗျာပြီးတော့ကျွန်တော်အိမ်ဒီနာချင်းလေးကိုလည်းကျွန်တော်မှားကြားခဲ့ပါတယ်ကျွန်တော်ဒီလိုဒီလိုပဲကျွန်တော်ကြွားမှာဖြစ်ပြီးအတွက်ကျွန်တော်ကိုတစ်ချက်လောက်စောင့်ကြည့်ပေးကြပါဦးလို့ကျွန်တော်မှားခဲ့တယ်ခင်ဗျာပုံမှန်25ရက်နေရိုက်နေတဲ့အချိန်ကာလမှာဒီအိမ်ကိုပလီလာမသိဘူးပေါ့နော်အဖွဲ့စည်းတစ်ခုကနေပြီးတော့လာကြည့်သွားတယ်လို့ပြောတယ်ခင်ဗျာဟုတ်လာကြည့်သွားတယ်လို့ပြောတဲ့အချိန်မှာကျွန်တော်ကစီဗီယန်လားဆိုစီဗီယန်မဟုတ်ဘူးတဲ့စီဗီယန်မဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်စေးလေကျွန်တော်လုံးဆိုင်ရှိတဲ့အလုပ်ကိုကျွန်တော်ဆက်လုပ်ပါတယ်ခင်ဗျာနော်နောက်တစ်နေ့မနေ့လေးရောက်ရောကျွန်တော်စီကိုဖုံးနေတကွန်းကွန်းလာတတ်တယ်ခင်ဗျာကျွန်တော်အင်အားကိုကျွန်တော်အင်ဒီနာချင်းနေအောင်ပေါ့နော်ကျွန်တော်အင်ကိုဗလီဟုထင်ပြီးတော့ဖြတ်မယ်တကယ်ကြဲလူတွေအားလုံးစိုးရိုတဲတဲဖြစ်နေကြတယ်ခင်ဗျာအဲ့ဒီအချိန်မှာဒီပေါ့နော်ရက်ကွက်အုတ်ချွေမှုဒီပါညာနဲ့ကျွန်တော်မိပါတယ်ကိုလည်းစေလွတ်တဲ့အခါကျတော့15ရောက်ရောက်20ရောက်30ပတ်ချာလေးရှိသည့်အတွက်ပြေလည်သွားကြပါတယ်ခင်ဗျာဟိုအုတ်ချွေမှုကလည်းပြန်ပြီးတော့အစည်းအဝေးစားရပါတယ်ရေးတော့မယ်ပြန်ခါနီးစေစေပါလူတွေကရိုးရိုတဲတဲဖြစ်လာပြီးတော့မနိုင်တော့ဘူးပေါ့နော်ကျွန်တော်စီကိုအားလုံးနဲ့လည်းအဆက်အသွယ်ရတော့မနိုင်တော့ဘူးဖြတ်မကူအဆင်ပြေမှာဆိုတော့ဖြတ်မအဆင်ပြေမဲ့အကြောင်းရင်းကဘာအကြောင်းရင်းလဲလို့ကျွန်တော်မေးပါတယ်ခင်ဗျာမေးတော့စီရင်လာရနေကျွန်တော်ကိုမေးတယ်ခင်ဗျာ။ဘာကြီးလို့အတိုင်းတာအနေနဲ့ပေါ့နော်။ဟိုဒီဆောက်ဦးဆောက်တော့မယ်ဆိုတော့တိဆောက်ခွင့်တင်လာလို့ကျွန်တော်ကိုမေးတယ်။တိဆောက်ခွင့်အရာတော့ကျွန်တော်နားမလည်လို့ကျွန်တော်မတင်ဘူး။ကျွန်တော်ဒါပေမဲ့လို့ကျွန်တော်ဆောက်လုပ်နေတဲ့အချိန်မှာပဲကျွန်တော်စီကိုစားရလာမလားလို့ကျွန်တော်မျှော်လင့်မိပါတယ်။ဒါပေမဲ့တိုးတော့ရောက်မလာပါဘူးခင်ဗျာ။ကိုယ်အဆောက်ဦးဗျာကိုယ်ကျွန်တော်မှမရှိမရှိမယ်လို့စူးစောင်းပြီးတော့ကျွန်တော်အပြေတစ်ပိုင်းနဲ့ကျွန်တော်လှုပ်လာခဲ့တဲ့အတိုင်းတာအရာဆိုတော့ကျွန်တော်ကတော့အရန်ဝမ်းနဲ့သူစီတော့ကဖြစ်နေပါတယ်ခင်ဗျာ။အဲ့ဒီအချိန်မှာကျွန်တော်အနေနဲ့ကတော့အရန်တားပါတယ်ခင်ဗျာ။ကျွန်တော်ပြန်လာအောင်စောင့်ပေးပါကျွန်တော်ပြန်လာ နေပါပြီလို့ပြောတာကိုလုံးဝလုံးဝလက်ပြတ်မခံမဲနဲ့ချက်မကူရတော့မှဆိုတဲ့သူတချို့ရဲ့စကားကနေလည်းကြားရတယ်ဖုန်းနဲ့ကျွန်တော်တကယ်ရဲ့ဆဲရဲ့စကားပြောတဲ့အချိန်မှလည်းဒီလိုအတန်နေဖြစ်ပေါ်နေတယ်ခင်ဗျဟုတ်အဲ့
တော့ခီးရပြန်လာတဲ့ခါမှာကိုစောက်လက်စားအတီအဆောက်ဦးကလည်းဖြိုချဖြက်စီးခံလိုက်ရတယ်ဆိုတော့အဲ့ဒီကိုဦးအောင်မင်းအနေနဲ့ပေါ့နော်ရောက်လာတဲ့အချိန်မှာဒီတက်ဆိုင်နဲ့တာဝန်ရှိတဲ့သူတွေအဲ့ဒီနေရာမှာလုံခြုံရေးယူထားတဲ့လူတွေနဲ့ဘယ်လိုများဆက်ပြီးဆောင်ရွက်ဖြစ်ပါလဲရှင
်ဟုတ်ကျွန်တော်လက်ရှိအဲ့ဒီကိုရောက်သွားဖို့ဆိုတာကကျွန်တော်အဲ့ဒီကိုလုံးဝသွားလို့မရပါဘူးခင်ဗျကျွန်တော်ကလားဆိုရင်ကျွန်တော်ချက်ချင်းရိုက်တတ်ဖြစ်ရမယ်အနေထားမျိုးမှာကျွန်တော်ရှိတယ်ဒါပေမဲ့တို့တော့ကျွန်တော်ကလားမဟုတ်ဘူးဆိုတာလည်းသိတယ်တမင်ကလားကျွန်တော်အနေနဲ့တော့အလုတ်ကြံခံရတယ်လို့ပဲကျွန်တော်ယူဆပါတယ်ဒါပေမဲ့ကျွန်တော်အိမ်မှာပတိနဲ့တူပါဆိုလို့ဘာတစ်ခုမှမရှိဘူးဘယ်လိုတက်တဲ့အထောက်အထားဘယ်ဘက်နည်းနဲ့စမ်းစမ်းလည်းမရှိပါဘူးဘာသာလားဘာသာတရားနားလည်လားမသိနိုင်ငံရေးသမားနားလည်မသိဘူးဟိုနားမလဲဒီနားမလဲဟေးဝါဆိုပြီးလူကြီးရှိနေတယ်ကျွန်တော်အသက်အန္တရာယ်ဆုံးရန်လို့ကျွန်တော်အဲ့လိုကိုကျွန်တော်မသွားပါဘူးခုချိန်ထိကျွန်တော်တစ်ခေါက်မှမရောက်သေးပါဘူးခင်ဗျ
ဟုတ်ကဲ့အဲ့တော့တက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကတော့ဦးအောင်မင်းကိုလာရောက်ပြီးဆက်သွယ်တာရှိပါသလား
ကျွန်တော်ရက်ကွက်ဥက္ကဋ္ဌဦးညွန့်ကတော့ကျွန်တော်စီကိုဒီမနက်မှပဲကျွန်တော်အဆက်အသွယ်လုပ်ပါတယ်ခင်ဗျအဆက်အသွယ်လုပ်ပြီးကျွန်တော်စီက data တချို့ကိုကျွန်တော်ယူပါတယ်ခင်ဗျကျွန်တော်မိဘဘိုးဘွားပေါ့နော်ကျွန်တော်နေရာပြန်မှနေတယ်ကျွန်တော်လက်ရှိအခုလက်ရှိကျွန်တော်ဘာလုပ်လို့ဒီအားလုံးကိုကျွန်တော်ဒါကြတချို့ပို့ရပါတယ်ခင်ဗျအခုလက်ရှိအနေနဲ့လည်းကျွန်တော်အဲ့အရာလေးကိုခွင့်ဆင်းဆောင်ရွက်လေ့ပါပါခင်ဗျ
ဟုတ်ကဲ့လူအုပ်စုနဲ့ကိုယ့်ရဲ့ဒီကိုပိုင်အိမ်တစ်ခုကိုအဲ့လိုဖျက်ဆီးခံခဲ့ရတဲ့အပေါ်မှာပေါ့နော်ဒီတရားဥပဒေစိုးမိုးရင်းနဲ့ဒီနယ်မြေလုံခြုံရေးနဲ့ပတ်သက်ပြီးတော့တက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုအိမ်ရှင်တယောက်အနေနဲ့နိုင်ငံသားတယောက်အနေနဲ့ဗမာတောင်းဆိုချင်တာရှိပါလဲရှင
်ဟုတ်ကဲ့ပါဟိုကျွန်တော်အထူးသဖြင့်တောင်းဆိုချင်တာတော့ကျွန်တော်ယင်းနေရှိရတဲ့ကအမှန်ဆိုရင်တော့အဲ့ဒီအိမ်ဒီကျွန်တော်ကငွေကြီးမပြည့်စုံတဲ့ကြားထဲကနေပြီးတော့ကျွန်တော်ရဲ့အိမ်နဲ့ကျွန်တော်ရဲ့ရီမန်းချက်ဒီအကောင့်တွေဖော်ရသည့်ဖြစ်သည့်အတွက်ဆိုကျွန်တော်အရင်ဝန်နေမိပါတယ်ခင်ဗျနှစ်မျိုးလေးနှစ်မျိုးမိပါပဲပြီးတော့ကျွန်တော်အခုဆုံးသွားတဲ့ကိစ္စကိုလို့ရှိရင်ပြီးသွားပြီအခုကျွန်တော်ဘဝပြက်ပြီလက်ရှိကျွန်တော်နေရထိုင်ရဖို့အတွက်ရွှေကူကျွန်တော်အခက်အခဲဖြစ်ပြီအဲ့ကိစ္စတွေကိုဘယ်သူကဘယ်လိုတာဝန်ယူမလဲဆိုတာကိုကျွန်တော်သိကြပါတယ်နောက်ပြီးတော့တခုရှိတာကအခုကျွန်တော်ရင်းကိုဖြတ်သွားတယ်ဖြတ်သွားတဲ့အတိုင်းတာမှာလူအများစုစိတ်ချမ်းသာဖို့အတွက်ပဲခိတ္တယာယီအစီအပြေပြီးတော့ကွာဆိုပြီးတော့ဖြတ်သွားတာမျိုးလို့ကျွန်တော်ကောက်ချက်ချပါတယ်ခင်ဗျနောက်ပြီးတော့ကျွန်တော်နိုင်ငံရဲ့ဒီမှာနိုင်ငံသားတယောက်အနေနဲ့ကျွန်တော်မှာကိုယ်ပိုင်အခွင့်အရေးဆိုတာမရှိတော့ဘူးလားခင်ဗျနောက်ပြီးတော့ကျွန်တော်ဒီမျိုးနယ်ကိုကျွန်တော်ဒီအဆောက်ဦးဒီဆောက်ခွင့်ကျွန်တော်မတင်တာနဲ့ပဲကျွန်တော်အဆောက်ဦးကအခုရအခုပဲအခုဖြတ်ဆိုတဲ့အတိုင်းတာမျိုးဖြစ်တာဆိုတော့ကျွန်တော်အရန်တော့ဝမ်းနည်းမိတယ်ခင်ဗ
ျကျောက်ပရောင်းမြို့နယ်စီပင်သားရရေးကော်မတီဥက္ကဋ္ဌဥဖြိုးတင်ခိုင်ကတော့မြို့နယ်ထဲမှာအခြေအနေတွေဟာလောလောဆယ်တည်ငြိမ်သွားပြီဖြစ်ပြီးဒီကနေ့ဇူလိုင်လ28ရက်ညနေပိုင်းမှာရက်ွက်အုပ်ထုတ်ရေးမှုတွေကတဆင့်အင်ရှင်ဖြစ်သူကိုတွားရောက်တွေ့ဆုံခဲ့ပြီးဥပဒေပိုင်းဆိုင်ရာဆက်လက်ဆောင်ရွက်မယ့်ကိစ္စတွေဆက်ပြီးတော့ညှိနှိုင်းဆောင်ရွက်သွားဖို့ရှိတယ်လို့လည်း VOA မြန်မာပိုင်းကိုပြောပါရရှင်အခုတခါတော့တလကြချုံနှောင်ထိမ့်သိမ်းခံထားရတဲ့သတင်းတောက်3ဦးကိုတီဘောမြို့တရားရုံးမှာရုံးထုတ်ခဲ့တဲ့အကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်ပလောင်နက်နက်ကင်တပ်ဖွဲ့ TNLA ကကျင်းပတဲ့မူရစ်စေဝါတိုက်ဖြတ်ရေးနေ့ခန္ဓာကိုတွားရောက်တရင်ယူခဲ့တဲ့တရင်တောက်3ဦးနဲ့အရတား3ဦးကိုဒီကနေ့တီဘောမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပြီးသူတို့တွေအမှခံရဖို့ရှောက်ထားရမှာတော့လာမယ့်တောက်ကြနေ့မှာအမိန့်ချခွင့်ရှိပါတယ်ဒီတရင်ကို VOA မြန်မာပိုင်းတရင်တောက်ကိုမိုးစောကပြောပြပေးမှာပါရှင်
ဟုတ်ကဲ့ဒီမိုကရက်တစ်မြန်မာအသံ DVB ရသတင်းတောင်း2ယောက် AR သတင်းဌာနကသတင်းတောင်း1ယောက်နဲ့သူတို့နဲ့အတူလိုက်ပါလာတဲ့ရဲသား3ယောက်ကိုမတရားအသိနဲ့ဆက်သွယ်မှုပုံမှန်စက်ခွန်တင်နဲ့ဖမ်းဆီးပြီးဒီကနေ့ထပ်မံရုံးထုတ်ခဲ့တာဖြစ်ပါတယ်ဒီကနေ့ရုံးထုတ်ချိန်မှာတော့တရလူဘက်ကတမတော်အရာရှိတဦးကိုစတင်စစ်ဆေးကြားနာခဲ့ကြောင်း DVB သတင်းတောက်တွေအတွက်လိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်နေဦးမမောင်ဝင်းကပြောပါတယ်
ဒီနေ့စန္ဒာယီခွဲလောက်ကိုတရားခံ6ယောက်ထုတ်တယ်တရလူဘူသက်နိုင်ဦးကိုစစ်တယ်သူဒီကအတွက်ဆက်သွားတော့ဒီ TLN ပေါ့နော်ဒီမတရားအသင်းဖွဲ့နဲ့တွားရောက်ပြီးတော့ဒီဟာသတင်းတွားယူတယ်ပေါ့ဗျာဒီသတင်းတော့တုံးမှာအဲ့လိုတွားယူတာတက်ဆိုင်ရာအတာပိုင်းအဖွဲ့အစည်းရဲ့ computer ရှိပဲနဲ့တွားတယ်ပေါ့ဗျာနောက်ဒီဟာအပိကူညီတဲ့သဘောဖြစ်တယ်ဆိုတဲ့သဘောလောက်ပဲရည်ပုံရပဲထွက်သွားပါတယ်စက်တီကန်ဒီဟာတွေနဲ့ပတ်သက်လို့ခိုင်ငယ်မှာမှထောက်ထောက်ထားတာလို့ဆက်ဖြစ်စနိုင်ခြင်းရှိတော့နောက်ကျွန်တော်အမှန်ကန်လျှောက်တယ်အမှန်ကန်လျှောက်တာနဲ့ပတ်သက်ပြီးတော့လက်ဖက်ကြားနာတယ်ကြားနာပြီးတော့၄ရက်နေအမိချမယ်အမကံပေးမပေးအမိချမှာ
တတိကံအဖြစ်ကင်မရာဖုန်းမှတ်ပုံတင်ကစတာတွေတင်ပြခဲ့ကြောင်းလည်းပြောပါတယ်အမကံရနိုင်ပွဲရှိမှုအခြေအနေကိုတရားလွှတ်တော်ရှေ့နေဦးမမောင်ဝင်းကအခုလိုဆက်ပြောပါတယ
်အမကံတော့ဥပဒေကပုံမှန်တော့၃နှစ်ထိဆိုတော့အမကံပေးမယ်ဆိုပေးနိုင်တဲ့အနေအထားရှိပါတယ်၃နှစ်ဆိုတော့ပြစ်ဒဏ်မျိုးတွေကတော့အမကံပေးကြပါတယ်သို့တော်လည်းပဲမတရားအသင်းဖြစ်နေတဲ့အတွက်တော့ဒီပေးတဲ့ဆင်လာနည်းတာပေါ့ဗျာနော်သို့တော်လည်းပဲကျွန်တော်တို့ကထွက်ပြေးနေတဲ့လူတွေလည်းမဟုတ်ဘူးတရင်သမားတွေလည်းဖြစ်နေတယ်န ော်တက်ကွန်တက်မှလည်းပဲသတင်းယူတဲ့ကိစ္စလောက်တာဖြစ်နေတယ်ဆိုတဲ့အတွက်တော့ကျွန်တော်အာမခံနဲ့ပတ်သက်လို့လည်းပဲကျွန်တော်ကတော့ဒါပြောင်းလဲလို့လျှောက်တာပေါ့ဗျာဟိုနောက်ကြုံရင်းကျွန်တော်ဆက်စစ်မယ်နောက်ဒီမှုကိုမြန်မြန်ဆက်မယ်ပေါ့ဗျာတရားရုံးကလည
်းဒီကနေ့ရုံထုတ်ချိန်မှာတော့ရဲတပ်ဖွဲ့ကရောစစ်ဘက်ကပါလုံခြုံရေးကိုတင်းတင်းကြပ်ကြပ်ခြားထားကြောင်းလည်းပြောပါတယ် DVB ရဲ့ရန်ကုန်ရုံးတာဝန်ခံဦးတိုးစော်လတ်ကသတင်းတောက်3ယောက်အပါအဝင်6ဦးလုံးဟာကျန်းမာရေးကောင်းမွန်ကြောင်းနဲ့မိသားစုဝင်တွေနဲ့လည်းတွေ့ဆုံခွင့်ရကြောင်းပြောပါတယ်ဒီလိုတွေ့ဆုံခွင့်ရပေမဲ့ကန့်သက်ချက်တချို့တော့ရှိနေကြောင်းအခုလိုဆက်ပြောပါတယ
်အခုပဲစိတ်မကောင်းကြရကျွန်တော်တို့သတင်းတောက်တွေသူတို့အကြောင်းပါတယ်သတင်းတွေကိုထောက်လဲကျွန်တော်တို့ပို့ပို့ပေးရတာသူတို့ကသူတို့နဲ့ဖြစ်နေတာအမှုလေသူတို့တီးခွင့်ရှိတာပေါ့နော်ကျွန်တော်တို့ဆွစုပို့ပေးရတာအဲ့ဒါကိုတော့ထောက်လဲမှသူတို့အဲ့ဒါကိုမဖတ်ရဘူးလို့ပြောပြတာကြားရကျွန်တော်စိတ်မကောင်းပါဘူးကြာ
အပြည်ပြည်ဆိုင်ရာလူကြီးချမ်းသာကွင်းအဖွဲ့ Amnesty International ကလည်းဒီသတင်းတောက်တွေဟာသူတို့အလုပ်ကိုညီငင်းချမ်းချမ်းဆောင်ရွက်တာဖြစ်တဲ့အတွက်အ мян ဆုံးလွတ်ပေးဖို့ကြာသာပတေးနေ့ကကြေညာချက်ထုတ်ပြန်ပြီးတောင်းဆိုထားပါတယ် DVB သတင်းတောက်ဦးအေးနိုင်ကိုပြေဖုံးနိုင် AIRI သတင်းတောက်ကိုသိန်းစော်ခေါ်ကိုလဝီဝင်နဲ့ကမ္ဘောင်းသူ2ဦးအပါအဝင်အရတား3ဦးဟာ TNLA ကပလောင်တပ်ဖွဲ့ကကျင်းပတဲ့အပြည်ပြည်ဆိုင်ရာမူရစည်းဝါအလွဲသွုံမှုနဲ့တရားမဝင်ရုံးဝယ်မှုတိုက်ဖျက်ရေးနေ့အခမ်းအနားကိုသတင်းသွားယူခဲ့ပြီးအပြန်ဇွန်လ26ရက်နေ့ကတမရော်ကဖမ်းဆီးခဲ့တာဖြစ်ပါတယ်
ကိုမိုးစော်စုံစမ်းတင်ပြခဲ့တာပါရှင်။အခုတခါထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားတွေကိုစီစစ်ပြီးတပ်သေးကံလက်မှတ်ထုတ်ပြနေတဲ့လုပ်ငန်းစဉ်ဘက်ကိုလည်းကြည့်ကြရအောင်ပါ။ထိုင်းနိုင်ငံမှာတရားမဝင်နေထိုင်အလုပ်လုပ်နေကြတဲ့မြန်မာအပါအဝင်နိုင်ငံသားအလုပ်သမားတွေကိုတရားဝင်အလုပ်လုပ်ခွင့်မှတ်ပုံတင်လုပ်ပေးနိုင်ဖို့ထိုင်းနိုင်ငံတဝန်းအလုပ်သမားတွေအတွက်စီစစ်တဲ့နေရာတရားခန့်မှာဇူလိုင်လ14ရက်နေ့ကစပြီး15ရက်အတွင်းစီရင်ပေးသွင်းဖို့စတင်ပြီးတော့ဖွင့်ပေးထားခဲ့ပါတယ်။ဒါပေမဲ့ဒီ15ရက်အတွင်းမှာအလုပ်သမား3သိန်းကျော်သာစီရင်ပေးသွင်းခဲ့ကြတာကြောင့်ထိုင်းဆိုရခံမှန်းထားတဲ့15ရက်အတွင်းအလုပ်သမားတသန်းကျော်စီရင်ပေးသွင်းနိုင်မယ်ဆိုတဲ့ခံမှန်းရာဂိုင်းနှုန်းထက်အများကြီးနည်းပါနေတယ်လို့အလုပ်သမားအရေးဆောင်ရွက်နေသူတွေကပြောပါတယ်အပြေဆုံးကိုထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကန်နေတဲ့မြန်မာအပါအဝင်နိုင်ငံသားအလုပ်သမားတွေကိုတရားဝင်အလုပ်လုပ်ခွင့်မှတ်ပုံတင်ပေးနိုင်ဖို့အတွက်ထိုင်းနိုင်ငံတဝန်းအလုပ်သမားတွေစီစစ်တဲ့နေရာတရားလောက်ကနေ15ရက်အတွင်းအလုပ်သမားတသန်းခွဲကျော်စီရင်ပေးသွင်းနိုင်လိမ့်မယ်လို့ထိုင်းအစိုးရကခန့်မှန်းထားပေမဲ့5ရက်တာကာလအတွင်းမှာနိုင်ငံတဝန်းလာရောက်စီရင်ပေးတဲ့အရေးအတွက်ကတသိန်းကျော်သာရှိသေးကြောင်းရွှေပြောင်းလုပ်သမားအခွင့်အရေးကိုရရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ထိုင်းအစိုးရရဲ့တရားဝင်ထုတ်ပြန်ချက်ကတသိန်းကျော်ပါပြီခင်ဗျ။ဟိုလာရောက်ပြီးမှစီရင်ပေးသွင်းတာပေါ့နော်။အစိုးရကမှလာပြီးစီရင်သွင်းတာကတော့တသိန်းကျော်သွားပြီလို့ကျွန်တော်သိရှိရတယ်။အဲ့တော့ဒီလိုသားတွေကိုတော့ဆိုင်အစိုးရကနေမှအလုပ်ရှင်လွတ်တော်မှန်ကန်ကြောင်းစစ်စစ်ကြည့်တဲ့ထောက်ခံချက်တွေပေးပြီးရင်တော့ပြောတယ်ရပောင်းပြချက်ပြတဲ့မှာသူတို့တရားဝင်တရားစကားနဲ့ဆက်လက်ပြုလုပ်မှဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ထိုင်းအစိုးရကိုတိုင်ခံမှန်းတာတသန်းကျော်မယ်လို့သူကပြောနေတယ်ခင်ဗျာအဲ့တော့လောလောဆယ်ဝင်လာတဲ့ဥစ္စာတသိန်းလောက်ကျော်ပဲရှိသေးတယ်ဆိုတော့တမကလ15ရက်အတွင်းမှာဒီနေ့ဆိုရင်24ရက်စတာဒီ28ရက်ဆိုတော့ပြောမယ်ဆိုရင်တော့ရာဂန်နှုန်းအဖြစ်ကျက်လာတာနေသေးတယ်လို့ပြောရမှာခင်ဗျာ
ထိုင်းနိုင်ငံအတွင်းနိုင်ငံသားသားရွှေပြောင်းလုပ်သမားများအတွက်ဥပဒေသေးထွက်လာပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံတွင်းမှာဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတောင်းတဲ့ချီရှိတဲ့မြန်မာတွေနေရပြန်ခဲ့ကြပါတယ်ဒီနောက်မှာတော့ထိုင်းအစိုးရကသူ့ရဲ့ဥပဒေတွေကတချို့အချက်တွေကိုဆိုင်းငံ့ခဲ့ပြီးအလုပ်သမားတွေအထောက်အထားတွေပြန်လုပ်နိုင်ဖို့အတွက်ရပ်ပေါင်း180ဆိုင်းငံ့ပေးထားတာပါရပ်ပေါင်း180ကျော်လွန်သွားခဲ့ရင်တော့ထိုင်းနိုင်ငံကဥပဒေတိုင်းဆောင်ရွက်တဲ့အခါမှာအလုပ်သမားတွေအတွက်အဖမ်းဆီးတွေဆက်ပြီးရှိလာနိုင်တာကြောင့်အထောက်ထားမဲ့အလုပ်သမားတွေအလုပ်ရှင်တွေကိုရှာဖွေပြီးစည်ရင်းပေးသွင်းကြဖို့လိုအပ်တယ်လို့လည်းဥအောင်ကျော်ကဆိုပါတယ်
။ပြန်လည်ပြီးမှရပောင်းတရားချက်ကျော်လွန်ပြီးရင်ပြန်လည်အသက်ဝင်လာမှဖြစ်တယ်လို့ကြောင်းဒီလိုသားပြန်အန်ဒီရီနဲ့ကြုံပြနေတယ်။ဒါကြောင့်မလို့ဒီမှာအလုပ်သမားတွေအလုပ်ရှင်မရှိသေးဘူးအလုပ်မရှိသေးတဲ့အလုပ်သမားတွေအားအမြန်များနဲ့လျောင်းရှာဖွေပြီးမှအမြန်ဆုံးစည်ရင်းပေးသွင်းအောင်လုပ်ကြဖို့ကျွန်တော်တို့အသိပညာပြီးဟောပြောနေပါလေ။ဒီနေ့လည်းကျွန်တော်တို့လုပ်သမားအယောက်ပြားလောက်ကိုသွားပြီးဟောပြောခဲ့ပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်မြို့တွေမှာတော့နယ်စပ်ဖြတ်ကျော်တဲ့3လခန့်နိုင်ငံကူးလက်မှတ်တွေကိုအသုံးပြုပြီးနှစ်နိုင်ငံတွားလာအလုပ်လုပ်ကန်နေသူတွေလည်းရှိကြတာမို့အထောက်အထားတွေဆက်မလုပ်ကြတော့ဘဲနေထိုင်ကြတာတွေလည်းရှိနေတာပါ။ဒါအပြင်အရင်တုန်းကဆိုရင်မြန်မာလူသမားတွေအတွက်အလုပ်ရှင်အမိခံပေးတဲ့သူတွေလည်းတစ်ပြတ်ထန်းလိုက်တဲ့ဥပဒေတစ်ကပြစ်ဒဏ်တွေငွေဒဏ်တွေကိုကြောက်ရွံ့လာကြောင်းအရင်တုန်းကလိုမျိုးလူသမားတွေကိုအမိခံပေးတဲ့သူတွေမရှိတာဖြစ်နေတာကြောင့်လည်းအလုပ်သမားအများစုဟာစည်ရင်းသွင်းတာမျိုးတွေမလုပ်နိုင်ကြတော့ဘူးလို့လည်းသိရပါတယ်ရှင်
။မအေးအေးမှပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။အ Megan Tamtaga, do yet, Sinicho, Yaruga, no tray out, Nanjin Bujuzani, Lusu, Swek, and Yare, Chemabe, Imburo, Janjay, Yashi de Gale, Tamraya, Imburo, Yashi Choko, we van like Bare, Tamra Trump, Suya, put, take bang at the wind and Rita, John Yang Dinde, we van Taika Nijara in a better loop, we drained out Steve Hammer, drink people Jago, go yanang up your papi vanisher.
သမ္မတ်ထရမ့်ကရှိနေတဲ့ကိုဝေဖန်တာအခုနောက်ဆုံးအစ်စ်ခံလိုက်တဲ့အင်မီရိုပြန်ကြားရေးအရာရှိကအင်မီရိုအရာရှိချုပ်အပေါ်တိုက်ခိုက်ပြောကြားတာတွေကလူလူရဲ့အမြင်မှာတော့သမ္မတ်ထရမ့်ဆိုရအဖွဲ့အတွင်းမှာကွဲနေပြီလို့မြင်နေကြပါတယ်။ဒါသာပဲနေတော့ကတော့သမ္မတ်ထရမ့်အနေနဲ့အင်မီရိုအရာရှိချုပ်ရိုင်းစ်ပရီဗတ်အပေါ်မှာယုံကြည်မှုရှိရလားဆိုတာနဲ့ပတ်သက်ပြီးမေးမြန်းခဲ့တဲ မှမူဟာသိပ်ပြီးအရင်ပါတဲ့ပုံစံမျိုးသူမကပြောကြားခဲ့ပါတယ
် The president likes that type of competition
သမရကအဲ့လိုပြိုင်ဆိုင်မှုကိုသဘောကျပြီးအားလဲပေးပါတယ
်ဒါပေမဲ့လွတ်တော်မှာရှိတဲ့တချို့ Republican ခေါင်းဆောင်တွေကတော့ဒါဟာကောင်းတဲ့ပြိုင်ဆိုင်မှုမဟုတ်ပဲအခုလိုပုံစံမဟုတ်ပဲတခြားပုံစံနဲ့ပြောဖို့လိုတယ်လို့သူတို့ကပြောပါတယ်အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ကတော့
Ryan is doing a fantastic job at the White House.And I believe he has the president's confidence. So if those two gentlemen have
different Ryan's in bureau ma kaung song lo song ni di tamara ye yong ji mu ko ya tha de lo chan yong ji ba de da chang tharo ne yaw cha ma tabor ra kwe ni de so yin ai ma tu nyi mu re ko thain pi lo nyi cha bo chan a ne a chan pe chin ma de
in bureau pyan cha ye a ya shi Scaramucci ha in bureau a ya shi chouk ko a sin khan sa ma lo ba tamara ko dai ya a sin khan ya da phit bi tu ne in bureau a ya shi chouk Ryan's previous jar ကသဘောထားကွဲလွဲမှုတွေကိုညှိနှိုင်းလိုက်မယ်လို့မထင်ဘူးလို့ Scaramucci ကပြောပါတယ
်။ Some brothers are like Cain and Abel. Other brothers can fight with each other and then get along. I don't know if this is repairable or not. That will be up to
the ချင်းကြီးကတော့ Cain နဲ့ Abel လိုပါပဲ။တချို့ကတော့တယောက်နဲ့တယောက်ခြားလဲခြားကြတယ်။အဆင်ပြေအောင်လည်းနေနိုင်ရပါတယ်။ဒီကိစ္စကတော့ပြန်ပြင်လို့ရမရဆိုတော့ကျွန်တော်တို့မသိပါဘူး။ဒါဟာသမရအပေါ်မှာမူတည်ပါတယ
်။တကယ်လို့အင်မီရောရာရှိချုပ်အနေနဲ့ဒီအာနာအားပြိုင်မှုမှာရှုံးနေပြီးတော့ယာရုကနေနှုတ်ထွက်ခဲ့မယ်ဆိုရင်သူ့အပေါ်မှာသစ္စာရှိခဲ့တဲ့ Republican Party ကလူတွေနဲ့အလုံးရင်းနဲ့နှုတ်ထွက်နိုင်ခြင်းရှိတယ်ဆိုတာကတော့သိသာတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပြပြသွားတာပါရှင်။ကျမတို့အခုအတန်းထွင်နေတဲ့ Radio အစီအစဉ် PP ချင်း H77 ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် Radio VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။တောက်ကြနေညနေပဲ VOA အစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါဦးမယ်ရှင
်။ဂရိနိုင်ငံကိုသွားနေတဲ့ဒုက္ခသည်လေတစီတူရကီကမ်းရိုးတန်းမှာဂျာဗာဗီနီညနေကနေမြုပ်ခဲ့တာကြောင့်ကလေး9ဦးနဲ့အမျိုးသမီး2ဦးသေဆုံးသွားပါရယ်။ဆက်စမီအပန်းဖြေမြို့ကမ်းလွန်မှာဆက်လက်နေမြုပ်သွားတာလို့ကမ်းရိုးတန်းဆောင်တပ်ကကိုးကားပြီးတော့တူရကီနိုင်ငံပိုင်သတင်းဌာနအနာဒိုလူကပြောကြားသွားပါရယ်။တက်တန်းခုနှစ်နှစ်ရှိပြီဖြစ်တဲ့ Obama Care လို့ခေါ်တဲ့ဇင်းလုံးသက်သာတဲ့ကျန်းမာရေးဆောင်ရှားမှုအစီအစဉ်တစ်စိတ်တစ်ပိုင်းကိုပြဖြတ်ဖို့ဒီကနေ့မနေ့အစောပိုင်းကဒီ American ထက်လွတ်တော်အတွင်းမဲခွဲဆုံးပြတ်တာမှရှုံးနေသွားပါတယ်။ Democrat လွတ်တော်အမတ်တွေနဲ့ Republican အမတ်အချို့ကကန့်ကွက်မဲထဲခဲ့တာကြောင့်အခုလိုရှုံးနေခဲ့ပြီးသိမ့်မကြခင်မှာပဲသမ္မတ Donald Trump ကအရင်နှုန်းကသူပြောဆိုထားခဲ့တဲ့အတိုင်းပဲဒီ Obama Care အလုပ်မဖြစ်တော့ဘဲကြာရှုံးသွားပြီးတဲ့နောက်မှာကြာရမှတခုခုဆက်လုပ်ကြဖို့ဆိုတာမျိုး Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ရုရှားနိုင်ငံပေါ်တခက်ရေးယူမှုအသစ်တွေချမှတ်ဖို့မနေ့ကျသောရီနီကအမေရိကန်ထက်လွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာကိုတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကဒီနေ့တောက်ကြနေမှာပြောဆိုလိုက်ပါတယ်ဒီတခက်ရေးယူမှုသစ်ဟာအမေရိကန်ပြည်ထောင်စုကနိုင်ငံတကာရေးရာတွေပေါ်မှာဝင်ရောက်ဆွတ်ဖက်လွန်ရကြတာကိုဖော်ပြနေတာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရီဖာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်ဖို့မတင်တော်တော့တဲ့အတွက်ယာရုကနေချက်ချင်းဆင်းပေးဖို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။ယာရုတာဝန်ကနေဆင်းပေးဖို့တရားရုံးကဆုံးဖြတ်လိုက်ပြီးမကြခင်မှာပဲတရားရုံးရဲ့ဆုံးဖြတ်ချက်ကိုမစ္စတာရှာရီဖ်လက်ခံခဲ့တယ်လို့ဝန်ကြီးချုပ်ယုံပြောခွင့်ရသူကပြောကြားခဲ့ပါတယ်ခင်ဗျာ
။တာကြနေညနေခင်းဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ည9နာရီတခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာဆုံကြရအောင်ပါရှင်။သွားရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.